ချင်းပြည်နယ်တွင်းတိုက်ပွဲတွေကြားပိတ်မိပြည်သူတွေလွတ်မြောက်ရေးလှုပ်ရှားတောင်းဆိုခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကတရားစွဲဆိုထားတာမှာတော့ဒီကနေ့ထောင်ဒဏ်နဲ့ငွေဒဏ်အတီးတီးချမှတ်လိုက်ပြီးဖြစ်ပါတယ်။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကနေလွတ်ဖို့တရုတ်မြန်မာနယ်စပ်မှာစစ်ဘေးရှောင်နေတဲ့ကချင်ဒုက္ခသည်8000လောက်ဟာလည်းရိတ်ခါပြတ်လတ်နေတဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။အခြေအနေတွေကိုစူးစီးပြီးတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။အသေးဖြစ်မှုပုံမှန်900နဲ့တမတော်ကတရားစွဲဆိုခံထားရတဲ့ကချင်ဒေသတိုက်ပွဲတွေရရည်နဲ့စစ်ဘေးသစ်ပိမိပြည်သူတွေလူမျိုးရေးဥဆောင်လှုပ်ရှားသူ၃ဦးကိုမြစ်ကြီးနယ်တရားရုံးကနေဒီကနေ့အပြစ်အသတ်အမိန့်ချမှတ်လိုက်တဲ့အချိန်ဒီကတော့တရားကြားနာပွဲကိုတက်ရောက်ခဲ့တဲ့ကိုစတီဗင်ကခုလိုပြောပါဗျာ။တ
ရားရုံးကဒီနေ့တော့ထောင်ဒဏ်6လနဲ့ငွေဒဏ်15သိန်းတော့ဒီကနေ့ချလိုက်ပြီသူတို့ကို
ထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းတရားစီရင်ချက်ချမှတ်ခံစားရတဲ့ဥလွန်းဆောင်ဥစော်ချက်နဲ့တော်နန်းဘူးတို့အနေနဲ့အယူခံဝင်ရေးမဝင်ရေးမိသားစုတွေနဲ့လှုပ်ဖော်ကင်ဖက်တွေနဲ့တိုင်ပင်ပြီးရှေ့ဆက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ်။ဒီကနေ့တရားရုံးကလည်းစီရင်ချက်ချတဲ့ပေါ်တရားမျှတမှုအားနည်းနေတယ်လို့ကိုစတီဗင်ကအခုလိုဆက်ပြောပါတယ်
။လုံးဝတရားမျှတမှုမရှိဘူးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုတာမရှိဘူးအားလုံးသမတော်ကိုဘယ်လိုမှမလွန်ဆိုင်တဲ့တရားသူကြီးတွေတရားရုံးကြီးရှေ့နေရှေ့ရက်ကြီးညနေဆွေးဟာပေါ်မှာမြန်မာနိုင်ငံရဲ့ဒီမိုကရေစီကလုံးဝကိုအခြေအနေမကောင်းမှုဆိုတဲ့အနေထားအားလုံးကစက်လို့လို့ရှင်ဘာမှလွန်ဆိုင်လို့မရတဲ့အခြေအနေပေါ်မှာစိတ်မှုပြည်သူများကိုလူမျိုးရံဖြေထုတ်ပြန်ကျူးကားတဲ့ကောင်းဆောင်တွေကိုထောင်ဒဏ်ချမှတ်တဲ့ဆရာတော့တော့ကိုအခြေအနေဆိုးတဲ့တရားများတာမလုံးဝမရှိတဲ့အနေထားဖြစ်ပေမဲ့
ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်ကားမိုင်းမြို့နယ်ကလိုင်တောင်ခူးရွာသား150ကျော်၊တနိုင်းမြို့နယ်အောင်လော့ရွာသား1000ကျော်၊အင်ဂျန်ရမြို့နယ်ကရွာသား900ကျော်ဟာတိုက်ပွဲတွင်ပိတ်မိခဲ့ပါတယ်။ KPC ကချင်နှစ်ချင်းခရိယံတင်းရဲ့ဦးဆောင်မှုနဲ့သူဘာသာရေးဖွဲ့တွေလူမှုရေးဖွဲ့စည်းတွေကပိတ်မိနေတဲ့ပြည်သူတွေကယ်ထုတ်ဖို့အတွက်တွားရောက်ခဲ့ပေမဲ့လည်းဒေသခံတပ်မတော်ဖွဲ့တွေကလည်းဟန်သာမှုတွေနဲ့ကြုံခဲ့ရပါတယ်။တိုက်ပွဲကြားပိတ်မိနေတဲ့ပြည်သူတွေလူမျိုးရေးအတွက်ပြည်ကြတဲ့မေလတွင်ကမြကြီးနာမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့သတင်းစာရှင်းလင်းပွဲပြုလုပ်စဉ်ပြောဆိုမှုတွေကြောင့်ကိုလွန်းဆောင်ကိုစော်ချက်နဲ့တော်နံဘူးတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကတရားလိုလုပ်ပြီးပုံမော့900တပ်မတော်တိုက်ခတ်ညှို့နှွမ်းစေတဲ့ပုံမှန်နဲ့တရားစွဲဆိုခဲ့ရကနေဒီကနေ့စီရင်ချက်ချခဲ့တာဖြစ်ပါတယ်။2013ခုနှစ်ကစပြီးတော့ကချင်ပြည်နယ်တွင်ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်စစ်ရေးတင်းမာလာနေတာပါ။စီရေးပဋိပက္ခတွေကြားဒေသခံပြည်သူတွေတိမ့်နဲ့ချီပြီးတော့စစ်ဘေးတိမ့်ရှောင်နေရပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်8000ခန့်ဟာစန္ဒရိတ်ကအခက်ကြုံတွေ့နေရတယ်လို့ KBC သွေးမှုဒေါက်တာခလန်ဆန်စွန်ကပြောပါတယ
်။ကျွန်တော်တို့ဒီနယ်စပ်ကိုရှောက်ပေါ့ခြေခံစားဆုံးဦးဒီဖြစ်တဲ့စံစီစားပဲပေါ့အဲ့ဒါကိုပြည်ပြည်ကနေချင်းတွင်းပြီးမှဖြန့်ဖြူးနေတာအခုဒီမစပ်ကျော်တော့ကတော့ပြည်ကဒါကိုတားမြစ်လိုက်တော့ကျွန်တော်တို့အခုနယ်စပ်မရှိတဲ့ IDV ပြန်ပြီးဒီကောင်ကတော့6000 9000လောက်ပေါ့စားစားဖြတ်ခဲမှုတွေဖြစ်နေတာကိုကျွန်တော်ရင်ဆိုင်ရတယ်ကျွန်တော်တို့ကဒီနေ့စီဝေးဆုံးဖြတ်ချက်အရတော့ဆက်မှရှိတဲ့ကျေစီအဖွဲ့နဲ့ကျွန်တော်တို့ပူးပေါင်းပြီးမှဒါကိုဘယ်လိုပြင်သွင်းနိုင်မယ်ဆိုတာကိုသွားပြီးမှချွေးနေပြီးနိုင်ဖို့ကျွန်တော်ဆုံးဖြတ်ပါလေ
စာနာရိခာတင်တင်ခွင့်ရရှိဖို့တရုတ်နိုင်ငံသွေးမှာရှိတဲ့ကယ်ဆယ်ရေးဖွဲ့တွေနဲ့ညှိနှိုင်းသွားရမယ့်အနေအထားရှိတယ်လို့သူကဆိုပါတယ်ဒုက္ခတဲ့စခန်းတွင်စာနာရိတ်ကတင်သွင်းဖို့ပိတ်ပင်ထားတဲ့သရုပ်အာဏာပိုင်တွေရဲ့ရည်ရချက်ကိုတိတိပပမပြောနိုင်ပေမဲ့ကချင်လွတ်လပ်ရေးဖွဲ့ KIU အနေနဲ့မြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးဖို့အကြကန်တဲ့လှုပ်ရဖြစ်တယ်လို့ယူဆကြောင်းဒေါက်တာခလန်ဆန်စွန်းကဆက်ပြောပါတယ်
။ကျောင်းပြချက်တော့ဘာမှမပြီးဘူး။ဒီနယ်စပ်မှာဝင်တဲ့လမ်းတွေလည်းအလုံးစုံပိတ်တယ်။သူဒီ NCA တို့အစီအစဉ်နဲ့ပါနေတယ်လို့သိပြင်ရတာပေါ့။တရားပြတဲ့သဘောမျိုးလည်းပါကောင်းပါနေတယ်လို့ကျွန်တော်အဲ့လိုယူဆတာပေါ့နော်။
လာမယ့်တိစင်ပါဆယ်ရနေ့လောက်မှာနိပွန်ဖောင်သေးချင်းကတာဝန်ရှိသူတွေကချင်ပြည်နယ်ကိုလာရောက်မှာဖြစ်တဲ့အတွက်ဒုက္ခတဲ့စကန်းနေသူတွေရိတ်ခါပြလာမှုပြဿနာရေးကိုဆွေးနွေးဖြေရှင်းတွားမယ်လို့လည်းသူကဆိုပါတယ်။စစ်ရှောင်တွေအနေနဲ့မူလနေရက်ကတင်းရှောင်လာတာ6နှစ်ကျော်လာပြီဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြားတိုက်ပွဲလျှော့ချပြီးတော့နိုင်ငံရေးရဆွေးနွေးဖို့ကြိုးစားနေပေမဲ့လည်းတိတာတဲ့သိုးသွဲမှုတွေမရှိသေးတယ်လို့အောက်ခြေပိုင်းမှာစစ်ရေးသိမ်းမှနေစေဖြစ်ပါတယ်။လက်ရှိတရုတ်မြန်မာနယ်စပ်နဲ့ KIU ထိန်းချုပ်နယ်မြေမှာစစ်ရှောင်8000လောက်ရှိနေပြီးတော့အစိုးရထိန်းချုပ်နယ်မြေထဲမှာစစ်ရှောင်6000ခန့်ရှိနေတယ်လို့ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ